တီးခြားလွတ်လပ်တဲ့ကုလသမဂ္ဂအချက်လက်ရှာဖွဲ့ကမြန်မာစစ်တပ်နဲ့ဆက်ဆက်မှုရှိတဲ့စီးပွားရေးလုပ်ငန်းတွေဖြစ်တဲ့မြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ရဲ့လက်ရှိစီးပွားရေးလုပ်ငန်းတွေနဲ့အဆက်အသွယ်ဖြတ်တောက်ဖို့နိုင်ငံတကာကိုတိုက်တွန်းပါတယ်။အခုလိုတိုက်တွန်းချက်တွေကလက်တွေ့အကောင့်ထဲပေါ်လာနိုင်မလားဆိုတာကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
။ဟုတ်ကဲ့ပါ။မြန်မာတပ်မတော်ရဲ့စီးပွားရေးလုပ်ငန်းကြီးတွေဖြစ်တဲ့မြန်မာနိုင်ငံဥပိုင်စီးပွားရေးကုမ္ပဏီလီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့လက်အောက်ရှိကုမ္ပဏီပေါင်း140ကျော်နဲ့နှီးစပ်တဲ့ခရိုနီကုမ္ပဏီတွေကမြန်မာစီးပွားရေးမှာအကြီးအကျယ်ဝင်ငွေရထားတယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။မြန်မာတပ်မတော်အနေနဲ့အခုလိုတက်စီးပွားရေးတည်ထက်ဝင်ငွေသာမရှိဘူးဆိုရင်အစိုးရကပေးတဲ့ဘတ်ဂျက်အပေါ်သာမိခိုးရပြီးလူခွင့်ရချုပ်ဖောက်မှုတွေကိုလွတ်လွတ်လပ်လပ်မလုပ်နိုင်ပဲအရသာအစိုးရကိုပြန်တင်ပြနာခံရမှာဖြစ်တယ်လို့မနေ့ကထုတ်တဲ့ဒီအစီရင်ခံစာမှာဖော်ပြလိုက်ပါတယ်။အဲဒီတော့မြန်မာတပ်မတော်ရဲ့စီးပွားရေးလုပ်ငန်းတွေအပေါ်ကုလသမဂ္ဂလူကြုံရေးကောင်စီနဲ့အဖွဲ့ဝင်နိုင်ငံတွေကနေချက်ချင်းအေးအေးယူပိတ်ဆို့တာတွေလုပ်ပေးဖို့ဒီအစီအစဉ်ကစားမှာထောက်ပြလိုက်တာကြောင့်နိုင်ငံတကာကုမ္ပဏီတွေဘောတက်ရောက်နိုင်မှုကိုမေ့ရမှာဂျော့ဂျ်တောင်တက္ကသိုလ်ကဂုံလူဆောင်ပါမောက်ခါနဲ့မြန်မာရေးကျွမ်းကျင်သူဒေးဗစ်စတိုင်ဘတ်က
နောက်နိုင်ငံကုမ္ပဏီတွေဘောဆိုရင်တော့တက်ရောက်မှုတချို့ရှိနိုင်ပါတယ်အမေရိကန်ကုမ္ပဏီတွေဘောတော့ဖြစ်နိုင်တာသိပါတယ် EU ကုမ္ပဏီတွေဘောလည်းဖြစ်မယ်ထင်ပါတယ်ဒါပေမဲ့ဂျပန်တရုတ်ကိုရီးယားနောက်ဟောင်ကောင်စင်ကာပူစတဲ့နိုင်ငံတွေကကုမ္ပဏီတွေပေါ်ဆိုရင်တော့တက်ရောက်မှုရှိမှာမဟုတ်ပါဘူး
။ဒါပေမဲ့အမေရိကန်အခြေစိုက်ကချင်း Alliance ပွဲဥက္ကဋ္ဌ Gomsan Ensan ကတော့တက်ရောက်မှုရှိနိုင်တယ်လို့ဆိုပါတယ
်။အရင်ကတော့ဒီလိုမျိုး genocide ဆိုတဲ့အတုံးလုံးပမာပြည်နဲ့အဲတွဲထားတဲ့အတုံးလုံးဒီအတုံးလုံးကိုတွဲရတာဆိုတော့မရှိခဲ့ပါဘူးဗျ။အခုကလုံခြုံရေးကောင်စီကနေပြင်ကဒီဇိုင်းမမတ်ပါဝဲနေတဲ့ဒီဟာနဲ့ပတ်သက်မှာဆွေးနွေးနေတဲ့ခန္ဓာတွေကအခုတော်တော်ကြာလာပါပြီဗျ။ကြာလာမှနောက်ထပ်ဒီလိုမျိုးလူဥမာပြအမေရိကန်နိုင်ငံကိုဆိုရင်တော့ခဲ့တဲ့နှစ်အထိတောင်းကနန်းနှစ်စဉ်နှစ်တိုင်းတော့ကိုဥမာပြရသူတွေကရောက်ရှိနေတဲ့ကဏ္ဍတွေရှိတယ်။နောက်ဥမာဘင်္ဂလားဒေ့ရှ်မှာဆိုအခုလိုဟင်ဂျာဒုက္ခတွေတိတ်နဲ့တန်းနဲ့ညီပါဖြစ်နေပြီ။ဒီလိုမျိုးတွေကအရင်ကကျွန်တော်မှရှိခဲ့တယ်ရှိခဲ့မယ်ဒီလောက်ကြီးဆိုးဆိုးရွားရွားမရှိဘူ
း။ဒီကုလသမဂ္ဂအစီရင်ခံစာထဲမှာပဲမြောက်ကိုရီးယားတရုတ်ရုရှားဖိလစ်ပိုင်ယူကရိန်းစင်ကာပူနဲ့အစ္စရေးနိုင်ငံကကုမ္ပဏီတွေအနေနဲ့မြန်မာတပ်မတော်ကိုလက်နက်ရောင်းချနေကြောင်းထုတ်ဖော်ထားတာကြောင့်ဒီလက်နက်တင်ပို့မှုတွေပေါ်တက်ရောက်မှုရှိနိုင်မှုကိုမေးရမှာကွန်ဆန်က
ရှိရပြအခုဥမာဒီမြောက်ကိုအဆုံးဆုံးပြောမှာဆိုကဘာနဲ့ဆက်ဆက်မှုအနည်းဆုံးမြောက်ကိုရီးယားတောင်မှအခုတခြားကိစ္စနဲ့ပတ်သက်မှာအာဖရိကတို့တခြားနိုင်ငံတွေမှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်မှာတော်တော်ကြီးခံရတဲ့အခြေအနေရှိပါတယ်ဒီစီးပွားရေးပိတ်ဆို့မှုဆိုတာကအခုတရုတ်နိုင်ငံသားလက်ရှိအခြေအနေမှာဒီကုန်သွယ်ရေးနဲ့ပတ်သက်မှာပိတ်ဆို့မှုတချို့အတင်းကျပ်ခံရဟာကိုဒီနေ့လိုမျိုးဆိုရင်တို့ရဲ့ဒီ RMB ကိုချော့ချတာမျိုးအဆင့်တောင်ရောက်သွားတယ်ဆိုတော့ဂယုမစိုက်တဲ့တို့ဒီဟာကတော့တိတ်အလေးမထားလို့ကတော့ပြောလို့အယောင်ထက်ပါတယ်ရှိရစကလုံးတစ်ခုပါအဲ့ဆိုဗမာပြည်နဲ့ပတ်သက်မှာဒီစစ်တပ်နဲ့ပတ်သက်ပြီးမှက genocide ဆိုတဲ့စကလုံးကသူတို့အခုလက်ရှိဗမာစစ်တပ်နယ်ကဒီရိုဟင်ဂျာနဲ့ပတ်သက်မှာ genocide ဆိုတဲ့စာလုံးတွေတုံးနေရရှိရဆိုတာအစ္စရေးဆိုရနေပြီးတော့ဒီဟာကသူတို့ရဲ့ပြည်တွင်းနိုင်ငံရေးအရတောင်မှခောက်ဝေးဝေးနေရတဲ့အဆင့်ရောက်လာတယ်ပဲဆိုတော့ကျွန်တော်အခုမြင်နေရပေါ့
ဒါပေမဲ့ဗမာခဆိုင်ဘက်ကတော့ဒီလက်နက်ရောက်ချမှုတွေပေါ်တည်ရောက်မှုမရှိဖို့များတယ်လို့ဆိုပါတယ
် Probably not. Reason is that Myanmar is not on everybody's immediate attention.
တည်ရောက်မှုမရှိဖို့ကများပါတယ်။ဘာလို့လဲဆိုတော့ဒီနိုင်ငံတွေမှာမြန်မာနိုင်ငံနဲ့ပတ်သက်ရင်ရိုဟင်ဂျာအရေးကလွဲလို့ချက်ချင်းဦးစားပေးလုပ်ရမယ်လို့မမြင်ကြသေးတာရဲ့။နောက်ရိုဟင်ဂျာအရေးမှာတော့သမ္မတဒေါ်နယ်ထရန့်ရိုဟင်ဂျာနဲ့တွေ့ချိန်မှာသူ့ဘယ်နိုင်ငံကလာမှန်းမသိခဲ့တာတွေကြောင့်ပါ။ဒီလူမှုအတိုင်းဝိုင်းမှာတကယ်ပြင်းပြင်းထန်ထန်ဖြစ်နေတာတွေကိုဒီချာချာနားမလည်ကြပါဘူ
း။ဒါအပြင်ဒီအစီရင်ခံစာထဲမှာပဲမြန်မာနိုင်ငံကစီးပွားရေးကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ KBZ အုပ်စုနဲ့ Max မြန်မာတို့ကိုစစ်ဆေးအရေးယူဖို့တောင်းဆိုထားတဲ့ပေါ်တက်ရောက်နိုင်မှုကိုမေးရမှာပမခစတိုင်ဘက်ကဒီကုမ္ပဏီတွေအနေနဲ့အရင်စစ်ဆိုးရလက်ထက်ထဲကအစိုးရနဲ့နေနည်းဆက်ဆက်လုပ်ခဲ့တာဖြစ်ပေမဲ့တက်ရောက်နိုင်မှုကိုတော့ခံမှန်းရခက်တယ်လို့ဆိုပါတယ်။ဒါပေမဲ့ကမ္ဆန်ကတော့ဒီပြည်တွင်းကုမ္ပဏီတွေပေါ်လဲနိုင်ငံတကာရေးယူတက်ရောက်မှုတဖြည်းဖြည်းဖြစ်လာနိုင်တယ်လို့ဆိုပါတယ်ဒါပေမဲ့ Max မြန်မာ CY ကုမ္ပဏီကတော့ဒီအစီရင်ခံစာထဲမှာဆွဆွဲထားသလိုဘင်္ဂလားဒေ့ရှ်နယ်စပ်တတိုင်းကာရီအတွက်ဝင်ရောက်ကူညီပေးခြင်းမရှိဘူးလို့အစီရင်ခံစာထုတ်ပြောထားပါတယ်။ဘာမခစတိုင်ဘက်ကတော့ မြန်မာတပ်မတော်အပြင်တခြားစစ်တပ်ကြီးစိုးခဲ့တဲ့နိုင်ငံတွေကတပ်မတော်အများစုကလည်းစစ်တပ်ရေးရှိအာဏာရှိတွေအတွက်စီးပွားရေးလုပ်ငန်းတွေကိုတမျိုးတစ်ဖုံဆက်လက်ချုပ်ကန့်နေရှိပြီးမြန်မာကတော့ပိုချုပ်ကန့်မှုများပြီးတခြားကုမ္ပဏီတွေပေါ်တွဲလှုပ်ဖို့အတွက်တိမ်သွင်းဖိအားပေးနိုင်တဲ့အနေအထားတွေကိုလေ့လာဖို့လိုတယ်လို့ဆိုပါရခင်ဗျာ